မြန်မာနိုင်ငံအတွင်းအရက်သားတွေတေဆုံးဒဏ်ရာရတာတွေတိုးလာနေတဲ့အပေါ်စိုးရိမ်ကြောင်းရုရှားနိုင်ငံကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာမြန်မာနိုင်ငံကအဖြစ်ပျက်တွေနဲ့ပတ်သက်ပြီးရုရှားအစိုးရကပထမဆုံးအကြိမ်လူသိရှင်ကြားပြောဆိုတာပါ။ဖေဖော်ဝါရီလကစလို့စစ်တပ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်သူအနည်းဆုံး80လောက်တေဆုံးခဲ့ကြောင်းကုလသမဂ္ဂကလည်းပြောဆိုထားပါတယ်။မြန်မာပြည်တွင်းအခြေအနေဟာသတိထားစောင့်ကြည့်နေရမယ့်အခြေအနေဖြစ်နေတယ်လို့ကျွန်တော်တို့ယူဆပါတယ်။အရက်သားတွေထိခိုက်သေဆုံးနေတဲ့အရေးအတွက်တိုးလာနေတဲ့သတင်းတွေကြောင့်လည်းကျွန်တော်တို့ရထက်မအေးဖြစ်ကြရပါတယ်လို့ရုရှားသမ္မတရဲ့ပြောရေးဆိုခွင့်ရှိသူဒီမက်ထရီပက်စကော့ဖ်ကသတင်းထောက်တွေကိုပြောခဲ့တာဖြစ်ပါတယ်ရှင်။